အိန္ဒိယနိုင်ငံတော်မှာအင်္ဂါနဲ့ဗုဒ္ဓဦးနေ့တွေက24နာရီကာလအတွင်းမိုးကြိုးပြစ်ခံရတာကြောင့်လူ66ဦးထဲမှနေသေဆုံးသွားပါတယ်။အဲ့ဒီထဲက46ယောက်ဟာနိုင်ငံမြောက်ပိုင်းဘီဟားပြည်နယ်မှာသေဆုံးတာဖြစ်ပြီးနောက်ထပ်22ယောက်ဒဏ်ရာရပါတယ်။နောက်ထပ်အယောက်20ကတော့အနာဂတ်ဥတ္တရပရဒက်စ်ပြည်နယ်မှာသေဆုံးတာပါ။မိုးကြိုးမုန်တိုင်းထံတင့်ပြီးသေဆုံးသွားသူတဦးချင်းစီရဲ့ကျန်ရစ်တဲ့မိသားစုတွေကိုပြည်နယ်ဆွေရကဒေါ်လာ 5,900 စီကူညီထောက်ပံ့မယ်လို့ဘီဟားပြည်နယ်တဘောဝဘီယန်ဒရယ်စီမံခန့်ခွဲဆိုင်ရာတွင်မူ VSG ကပြောပါတယ်။ဒီလိုဒီတော်တွေမှာတည်ဆုံးတဲ့တဲ့တွေဆက်ပြီးဝင်လာနေတာနဲ့အမျှတည်ဆုံးမှုအခြေအတွက်ဒုလာပွဲရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိုးတုံရည်အတွင်းအိန္ဒိယနိုင်ငံမှာပုံမှန်လိုဖြစ်လျက်ရှိတဲ့မိုးကြိုးတံကိုလက်သမားတွေအများဆုံးခံစားကြရတာပါ။အိန္ဒိယနိုင်ငံရဲ့မိုးရေချိန်80ရာခိုင်နှုန်းကိုရေပုံရာအဖြစ်စွန်လနဲ့စက်တင်ဘာလအတွင်းကြောက်ရောက်တဲ့မိုးတုံရည်ကနေရနေတာဖြစ်ပါတယ်။